ဒီကိန်းပြည်နယ်မှာဆစ်စင်တွေရဆိုင်ပြီးဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေကိုရောက်နေတဲ့တိုင်းနယ်ကြီးတဲ့ရိုဟင်ဂျာတွေကိုပြန်လာခွင့်ပြုဖို့မြန်မာအစိုးရက The Elders အဖွဲ့ကပန်ကြားလိုက်ပါတယ်။ဒီကိန်းပြည်နယ်ရဲ့အကြမ်းဖက်မှုတွေအဖြစ်ရှိခံရမှုတွေကြောင့်မကြာခင်လတွေအတွင်းအခြေအနေတွေဆိုးဝါးလာတာအတွက်အထူးစိုးရိမ်ကြောင်းနဲ့ဒီကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူရမှာဖြစ်ကြောင်းလန်ဒန်မှာကျင်းပတဲ့ဗုဒ္ဓဘာသာစည်းဝေးကနေပြောကြားလိုက်တာပါ။ဗုဒ္ဓဘာသာနဲ့ထုတ်ပြန်တဲ့ဒီအဖွဲ့အညာချက်ထက်မှာဒီကိန်းပြည်နယ်ရဲ့အကြမ်းဖက်မှုတွေအိုးရင်ရွှေပြောင်းရမှုတွေနဲ့ဖိနှိပ်တပ်ဖြတ်မှုတွေကိုရဆန်းရမှာဖြစ်ကြောင်း The Elders အဖွဲ့ဒူးဥက္ကဋ္ဌ Grohan Lampe Brandland ရဲ့ပြောကြားချက်ကိုဖော်ပြထားပါတယ်။အိုးရင်ဆန့်ခွာထွက်ပြေးကြတဲ့တိုင်းချီတဲ့သူတွေပြန်လာခွင့်ပြုပြီးဂုံတိတ်ခါရှိရှိလုံချုံအေးချမ်းစွာနေနိုင်အောင်ပြည်내လုံချုံတပ်ဖွဲ့တွေကတာဝန်ယူရမှာဖြစ်ကြောင်းနဲ့ပြည်내တွင်ရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းတွေဘဝတွေတိတိတသာတိုးတက်လာမှသာအတိုင်းဝိုင်းနှုတ်ကြားရေရှည်ငင်းချမ်းမှုရနိုင်မယ်လို့လည်းပြောပါတယ်။2019ဩဂုတ်လတဲ့ဥက္ကဋ္ဌဖြစ်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကော်မရှင်နောက်ဆုံးအစီရင်ခံစာကိုလည်း The Elders အဖွဲ့ကကြိုဆိုလိုက်ပါတယ်။ဒီအစီရင်ခံစာကိုဒေါန်ဆန်းစုကျင်နဲ့မြန်မာအစိုးရအဖွဲ့ကလက်ခံခဲ့တယ်လို့အောက်တိုဘာ13ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Area Formula အစည်းအဝေးတက်ရောက်လာသူအဖွဲ့ဝင်နိုင်ငံအားလုံးကလည်းထောက်ခံခဲ့ပြီးဒါကိုအပြည့်အဝအကောင့်ထည့်ဖို့တိုက်တွန်းနေကြကြောင်းလည်းဖော်ပြပါတယ်။ရခိုင်ပြည်နယ်ရဲ့ဖြစ်ပေါ်တဲ့ပဋိပက္ခရဲ့အခြေခံအကြောင်းရင်းနဲ့ကွာအဲ့ဒီမှာနေတဲ့လူမှုအတိုင်းဝန်အားလုံးဆင်းရဲမွဲတေမှုအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေကင်းဝေးစွာနေနိုင်ရေးအတွက်ဒီကော်မရှင်အစီရင်ခံစာကိုလမ်းပြမြေပုံဖြစ်အသုံးပြုတင်ကြောင်းတင်ပြထားပါတယ်။